ဇွန်လဆန်းပိုင်းကတရုတ်တံမှဟူလျန်နဲ့အဖွဲ့ကချင်ပြည်နယ်ကိုချစ်တီရေခီထွက်ကြပြီးမစ်ဆုံဆဲစီမံကိန်းပြန်ဆနိုင်ရေးအတွက်စီယုံရေးဆင်းကြပါတယ်မစ်ဆုံစီမံကိန်းကိုကချင်ပြည်နယ်အစိုးရကရပ်ဆိုင်းတာမဟုတ်ပဲပြည်သူ့ဆန္ဒအရပြည်ထောင်စုအစိုးရကရပ်ဆိုင်းတာဖြစ်ကြောင်းကချင်ပြည်နယ်ဝန်ကြီးချုပ်ကရှင်းပြပါတယ်တရုတ်ကုမ္ပဏီလက်ထိုးကောက်မှုကြောင့်ဘူတန်ရွှေအစိုးရကခွင့်ပြုခဲ့တဲ့မစ်ဆုံစီမံကိန်းကိုပြည်သူ့ဆန္ဒအရဦးသိန်းစိန်အစိုးရကရပ်ဆိုင်းတာဖြစ်တဲ့အတွက်ပြည်သူကသဘောတူရင်ပြန်ဆနိုင်မဲ့သဘောရှိတယ်လို့တရုတ်ဘက်ကယူဆပုံရပါတယ်။ဇွန်လ10ရက်နေ့ရောက်တော့တရုတ်မြန်မာဆွေမျိုးပေါ့ပေါ့ချစ်ချည်ဖောင်ဒေးရှင်းကိုတည်ထောင်ပါတယ်။တရုတ်မြန်မာပူးပေါင်းဆောင်ရွက်ရေးမြင့်တင်ဖို့အဓိကယူရပါတယ်။မြန်မာအသံမင်းဝန်ကြောင်းပညာကိုကူညီရေးတရုတ်မြန်မာပညာသင်ကျောင်းကွန်ရက်ဖွဲ့စည်းရေးနှစ်နိုင်ငံလူငယ်များနားလည်မှုရရှိရေးအခမဲ့မျက်စိကူးတာပေးရေးစိတ်ယုံနှယုံတည်ဆောက်ရေးစတာတွေဟာဆွေမျိုးပေါ်ပေါ်အဖွဲ့ရဲ့လက်တော်ဥတည်ချက်တွေဖြစ်ပါတယ်။ဇွန်လ17ရက်နေ့ရောက်တော့တရုတ်မြန်မာချစ်ချည်ရေးမော်တော်ယာဉ်တန်းရဲ့ခရီးစဉ်ကိုတရုတ်တန်ယုံကကြေညာပါတယ်
။လာမယ့်အောက်တိုဘာမှာမြန်မာပြည်ထဲစတင်ဝင်ရောက်မဲ့ဆွေမျိုးပေါ်ပေါ်ချစ်ချည်ရေးမော်တော်ယာဉ်တန်းခရီးစဉ်အတွက်မှာအခမဲ့စေကူတာမှုဆင်းရဲနွမ်းပါတဲ့ဒေသကိုလှူဒန်းမှုစာတင်ကြောင်းဆောက်လုပ်ပေးမှုဖုန်းကြီးတင်ပရာဟိတမိဘမဲ့ကြောင်းနဲ့ဆင်းရဲနွမ်းပါတဲ့ကြောင်းတွေကိုဂူကြီးထောက်ပံ့မှုစတာတွေဆောင်ရွက်မယ်လို့ဆိုပါတယ်။အကစားကြံပွဲတွေဖြစ်တဲ့လက်ဝဲပွဲ၊ဘောလုံးပွဲ၊ဗောလီဘောပွဲတွေပြင်ချစ်ကြည်ရေးပြည်သာကပွဲနဲ့ပကြီးပွဲတွေကိုကျင်းပဖို့လည်းစီစဉ်ထားကြောင်းသိရှိရပါတယ်။အနှစ်20ကျော်စစ်အစိုးရကိုအကြိုက်ပေးပြီးတရားစာတာထုတ်ယူဖို့တာအာရုံစိုက်ခဲ့တဲ့တရုတ်ဟာ NLD အစိုးရလက်ထက်မှာပြည်သူလူထုကိုစီယုံသိမ့်သွင်းဖို့ကြိုးစားလာပါတယ်။ပြည်သူအကျိုးတည်ဖို့တဲ့ဆွေမျိုးပေါက်ဖော်အဖြစ်မြင်လာအောင်ကြိုးစားနေပုံရပါတယ
်။ဇွန်လ18ရက်နေ့မှာဇွန်အင်ဆိုင်ရာအလုံယုံဆွေမျိုးပေါက်တက်ဖို့တရုတ်ပြည်သွားမဲ့ပြည်ထောင်စုဝန်ကြီးဦးအောင်ဝင်းကိုလေးစိတ်လိုက်ပို့ရင်းလူသားအရင်းအမြစ်ဖွံ့ဖြိုးတိုးတက်ဖို့ကူညီမဲ့အစီအစဉ်တွေကိုတရုတ်တန်မှုမစ္စတာရှက်ကိုရှန်းကရှင်းပြကြောင်း25ရင်းနေထုတ်ရှင်းဟွာသတင်းမှာပေါ်ပြပါတယ်။မြန်မာပြည်ဟာအရေးပါတဲ့အင်းလိချင်းနိုင်ငံဖြစ်တာမို့လူစွာအားအရင်းအမြစ်မြင့်တင်ဖို့အတွက်တရုတ်ကကူညီထောက်ပံ့မယ်လို့ဆိုပါတယ်။လက်ရှိလိုအပ်ချက်ကိုဖြည့်ဆည်းပေးနိုင်မဲ့လူစွာအားမြင့်တင်ရေးမွမ်းမံသင်တန်းတွေပေးသွားမှာဖြစ်ပါတယ်။တင်ဒန်တာဥယျာဉ်မှာမြမအတွက်အထူးဦးစားပေးမယ်လို့ဆိုပါတယ်2015မှာမြမအစိုးရဝန်တန်း900ကျော်တရုတ်ပြည်မှာမွမ်းမံတင်ဒန်းတက်ခဲ့ပြီးဒီနေ့ဧပြီလကဇွန်လအထိ200ကျော်တင်ဒန်းတက်ကြောင်းသိရှိရပါတယ
်တချိန်တည်းမှာပဲယူနန်မြမနယ်ဒေသစီးပွားရေးပူပေါင်းဆောင်ရွက်မှုအချိန်အဟုန်ပြင်းထန်လာဖို့လည်းကြိုးစားနေတာတွေ့ရပါတယ်အာဆီယံနဲ့အိန္ဒိယသမုဒ္ဒရာနိုင်ငံတွေနဲ့ကုံတွယ်ဖို့အတွက်ယူနန်နယ်စပ်မှာစီးပွားရေးပူပေါင်းဆောင်ရွက်ဇုံတွေတည်ဆောက်ပုံကိုဟောင်ကောင်ကုန်သွယ်ရေးနဲ့ဖွံ့ဖြိုးရေးကောင်စီစီးပွားရေးပညာရှင်ဘီလီဝမ်ကလွန်ခဲ့တဲ့လကစာရန်ထုတ်ထားပါတယ်။ယူနန်မြန်မာနယ်စပ်ကုန်သွယ်ရေးနဲ့ပူးပေါင်းဆောင်ရွက်ရေးမဟာစီမံကိန်းဖြစ်ပါတယ်။တရုတ်ပြည်ကံယူရန်ဒေတာထုတ်အထည်အလိမ့်နဲ့အိမ်သုံးပစ္စည်းကိုယူနန်ကနေအာဆီယံနိုင်ငံတွေကိုတင်ပို့နေတာဖြစ်ပါတယ်။2014စီရင်အရယူနန်ရဲ့နိုင်ငံသားကုန်သွယ်ရေးမှာအာဆီယံနိုင်ငံတွေနဲ့ကုန်သွယ်တဲ့ပမာဏက90ရာခိုင်နှုန်းရှိပြီးမြန်မာနဲ့ကုန်သွယ်တာကအများဆုံးဖြစ်ပါတယ်။
ယူနန်မြန်မာကုန်သွယ်ရေးမှာရွှေလီမူဆယ်လမ်းက60ရာခိုင်နှုန်းယူထားပါတယ်ထူးခြားမှုကတော့တရုတ်ကမ်းရိုးတန်းဒေသကကုမ္ပဏီတွေရွှေလီမှာကုန်ထုတ်လုပ်ငန်းတည်ထောင်လာတာဖြစ်ပါတယ်ရွှေလီမှာမြန်မာအလုပ်သမားတဦးဟာလွန်$1,000 150လောက်လက်ခရတာမှုမြန်မာ9,000ကျော်အလုပ်လုပ်နေကြောင်းသိရပါတယ်ကျောင်းမြေကျောက်စိမ့်တဲ့ရာဗာနဲ့ပတ်သက်တဲ့ကုန်ထုတ်လုပ်ငန်းတွေရွှေလီမှာတိုးပွားနေပါတယ်ဘေကျင်းမော်တော်ကားလုပ်ငန်းဟာတရုတ်ပြည်အနေနဲ့အရရကပေးပို့တဲ့ကားပစ္စည်းအစိတ်အပိုင်းတွေကိုရွှေလီစက်ရုံမှာတပ်ဆင်ပြီးမော်တော်ကားထုတ်လုပ်နေပါတယ်။ရွှေလီဂျေကောင်မူဆယ်နေစပ်စီးပွားရေးဇုံဟာမြန်မာတရုတ်ပူးပေါင်းဆောင်ရွက်မှုအခြေခံနယ်မြေအဖြစ်တရုတ်ကလိုလားပါတယ်။မြန်မာရဲ့2014ပြည်တွင်းအတင်ထုတ်လုပ်မှုဟာဒေါ်လာတန်ပေါင်း6,600ဖြစ်ပြီးယူနန်ရဲ့ထုတ်လုပ်မှုဟာဒေါ်လာတန်ပေါင်းတပ်တန်းတုံးတင်းဖြစ်တဲ့အတွက်မြမထုတ်လုပ်မှုတဲ့အစားပေါင်း20လောက်ပူများနေပါတယ်။တရုတ်အစိုးရရဲ့ပိုးလမ်းမစီးပွားရေးလမ်းကြောင်းမှာယူနန်ဟာအချက်အချာကြံ့ုံတာမကဘဲမြမကုန်ကြမ်းကိုကုန်ကြောဖြစ်အောင်လုပ်တဲ့နေရာလေးဖြစ်နေပါတယ်ခင်ဗျာ။